စခိုင်းပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပရိပခါတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သတ်ထားတာတွေအဆုံးသတ်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားလူငယ်တချို့ထပ်မံဖမ်းဆီးခံရပြီးဒီကနေ့ရုံထုတ်စစ်ဆေးခဲ့တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခပါ။တိုက်ပွဲတွေအဆုံးသတ်ရေးနဲ့အင်တာနက်ဆက်သွယ်မှုတွေအပြည့်အဝရရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကဖမ်းဆီးခံရသူတွေကိုဒီကနေ့မန္တလေးမြို့မှာရုံတင်တရားစွဲဆိုခဲ့တာပါ။ဖမ်းဆီးခံရသူတွေကိုတော့ငိမ့်ချန်းစွာစူဝေးခွင်းနဲ့စီတန်းလဲလဲခွင်းဆိုင်ရာဥပဒေပုံမှန်19နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေပုံမှန်တွေနဲ့တရားစွဲဆိုခဲ့တဲ့အကြောင်းမန္တလေးတိုင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဒုဥက္ကဋ္ဌဦးအောင်ပြည်စုံဖြူကပြောပါရစေ
။အခုလက်ရှိကျတော့မနေ့က5ရက်ဖမ်းခံတယ်ဗနော်မှာ။ဒီနေ့ဆိုပြည်တဲ့ကွာကျောင်းသား2ရက်ဖမ်းခံတယ်ပြီးတော့မနေ့ကဖမ်းခံတယ်5ရက်ရဲ့အရှိရဖမ်းခံတယ်ကျောင်းသား3ရက်ရဲ့ဒီနေ့ရောထုတ်ပါလေခြိမ်းကြတယ်မှာ။မနေ့ကတော့ဥစ္စာပခုတ်ဥတက်ကိုကျောင်းသားသမဂ္ဂရေစာကွန်ချင်းပြီးတော့မနေ့က5ရက်ကိုဖမ်းလာတာ။ရောထုတ်တာမီဒီယာတွေလည်းသူတို့ပေးမဖြေဘူးပြီးတော့ဥစ္စာရုံးနဲ့တရားရုံးနဲ့လည်းဝင်လို့မရဘူးနော်။ကိုဗစ်ကြောင့်ပြပြီးတော့တရားရုံးနဲ့လည်းဝင်လို့မပြေဘူးပြီးတော့ဥစ္စာပုံမှန်4ခုနဲ့ဆက်ရတယ်လို့ကြားတယ်။အဲညီကြီး19ရဲ့ငါးငါးကားခါရဲ့ပြီးရင်ဥစ္စာတမောပြည့်နေ25ရဲ့အဲ့ဒီ4ခုနဲ့ဆက်ရတယ်လို့ကြားတာပါ
။ရခိုင်ပြည်နယ်ကအကြက်တဲတွေအဆုံးသက်ရေးဒီလာဇန်းပိုင်းကတောင်းဆိုဆန္ဒပြသူတွေအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တချို့ကိုတော့မနေတုန်းကဘကတများအဖွဲ့ချုပ်ဗဟိုဌာနချုပ်ယုံယာယီဖွင့်လှစ်ထားတဲ့ပခုတ်ကူတက္ကသိုလ်ကျောင်းသားတမကအဆောက်အဦတွေမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူအပါအဝင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံခဲ့ရတဲ့ဘကတအဖွဲ့ဝင်၈ဦးကိုဒီကနေ့မန္တလေးမြို့ကတရားရုံးမှာရုံးထုတ်ခဲ့တာလို့လေဦးအောင်ပြည်စုံဖြူကပြောပါတယ်ဖမ်းဆီးခံထားရသူတွေဟာမိသားစုဝင်နေလဲမတွေ့ရသေးဘူးလို့သူကပြောပါတယ်တရားလွတ်တော်ရှိနေဦးသိန်းတန်းကတော့ကိုဗစ်ကပ်ရောဂါကာလမှာလူစုလူဝေးကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့အာဏာပိုင်တွေအနေနဲ့လဲကျောင်းသားလူငယ်တွေအပေါ်ကြီးလေးတဲ့ဥပဒေနဲ့အရေးယူဖို့မတင်ဘူးလို့တုံ့တက်ပြောဆိုလိုက်ပါတယ
်ခိုင်းပြည်သူကိုထောက်ခံတာစာနာထောက်ထားတာဟာတကယ်အစီအစဉ်ပြသကတာကျောင်းသားတွေရဲ့စာဝင်မယ်လို့လက်ခံတယ်။ဒါပေမဲ့ဒီအချိန်မှာတို့မတော့ပြင်ဘူးလို့ထင်။ဒါကျောင်းသားတွေရဲ့ပညာတတ်တွေပဲပညာတတ်တွေဆိုပို့ပြီးတော့ဟိုဖိတ်သိရမှာပေါ့ဒီယောဂါဒီစုတာတစ်ခုဖြစ်လာရင်ကိုယ်ကျောင်းဖြစ်မှာ။ဒါမလုပ်ရင်လို့တဲ့နောက်တစ်ချက်ကဒါတို့ပဲအပန်းဒုတိယပိုင်းကဒီဘက်ကတာဝန်ရှိလူတွေအတိုင်းကလည်းညာဒါလူကလေးတွေပါကိုသားသမီးအရွယ်တွေပါဟိုကိုသားသမီးအရွယ်လေးတွေကဟိုမိဘစကားကိုမလိမ္မိုးမလိမ္မာသားသမီးနဲ့ဆုံးမကြရတာပေါ့နော်အဲ့လိုအပေါ်မှာညိုးစုံညာကုန်တက်ပြီးတော့အရေးယူတာမျိုးခေါ်ချစ်တင်တယ်။မပြေခံသေးရင်အများကြီးပါ။အဲ့ဒီလိုဒီဘာဖန်နိုင်တယ်ဒီကျောင်းသားလေးတွေကိုခရီးကတော့ကြိုက်ခန်းတယ်။ဖန်တာမျိုးတော့ကျွန်တော်သဘောမတူဘူးလား။ဟိုထိင်းသိမ်းသိမ်းနဲ့ချစ်တင်တယ်။ညိုးသူရံပဲကြီးလို့ဟိုလောက်တာမျိုးပါတော့ကျွန်တော်သဘောမတူပါဘူး
။ရခိုင်ပြည်နယ်အစိုးရအဖွဲ့ရုံရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်၃ဦးကိုလည်းငင်းစုစီပုံမှန်19နဲ့ပြီးခဲ့တဲ့တပတ်ထဲမှာပဲတရားစွဲဆိုထားပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။